نتاو ستون بود فنوال الله مسا کنگن یهون دایی دایی داگی دامیو یرنا ایا یرنا لن امت ایا ناسکو بودن لائی دوکن سی سی آدمی تسورو ای 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 نای بودن لائی دکن سبی ویلی امت ایا Kalurana Puluya Kudu Mela Kana Kalumorana Daya Wene Madaya Kudana Shiki Katuwi Deda Kudu Gaudu Kuda Pitika Dombo Pali Domyao Prince Katakara Jan Oyi Masana Oku ดูท่านเนี่ยดูท่านเนี่ยที่อุดรเนี่ยมาที่สาอุดรเนี่ยฮะพระอาจารย์เดียร์อาจารย์ตั้งก็อาจารย์ตั้งเดียวก็ลุศีนัยเนี่ยไม่เก่งเสียบาเช่นเช่นเจ้าในแบบอาจารย์ลุศีละขึ้นสุดท้ายเลยสาอุดรเนี่ยเช่น ปาลีภาษาเนี่ยยีดาพื้นสุธาเลยสาอุดิติชุปาลีတော့อ่ะอุ้ยลีเซสิดาปาลีတော့อุ้ยลีเซสามเณรบ่ต้องชอบท่องจองลองสิเลยแล้วสอเพียหอจาเรเตียรีโยฌานดาริหอจาเรเตียรีโยปัญญาสิดูတော့ก้าวนี่ พระศีลาชอบเปล่าจ๋าได้เตียรี่โยกงลงไม่เปล่าเปล่าอ่ะสุป้องนี่တော့มัดตันติท่านที่อสินลาโกจี้เหมือนสุอลนเจซุติญญากองเลยครับเอาด้วยรู้ก็ทีราวาระปิตกะโลตัมมัตตาได้อ่ะกบากะเลออเทนติกพุทธะสติชันโล ဘုရင်ကြတယ်လို့ဒီလိုလက်ခံထားတယ်။ဘာလို့လဲဆိုတော့ပြုပြင်ပြောင်းလဲထားတာတခုမှမရှိဘူး။အရင်ကတည်းကဘုရင်အတိုင်းလေးမှတ်တမ်းတင်ပေးထားတာ။အဲ့ဒီမှတ်တမ်းတွေကိုစပြီးတော့တင်ပေးထားတာဘယ်လိုလုပ်ဆိုရှင်အာနန္ဒာ။ပထမတန်ခါနာတော့ကဥက္ကရတင်ယူခဲ့တဲ့ကျမ်းစာတွေစုစည်းပြီးတော့ ญาบรินิพพานสังโลตุงละอลนมาปฐมตังกายนะဆိုတာတင်ခဲ့တယ်ပထမတังกายနာဆိုတဲ့အဓိပ္ပာယ်တังกายနာဆိုတဲ့အဓိပ္ပာယ်ကတိုက်ဆိုင်နှင်းတော့တာတိုက်ဆိုင်နှင်းတော့တယ်ဆိုတာတန်ဆိုတာကတဏှီတဲ့ခန္ဓာရုပ်ဆိုတာဒါပြလို့ဆိုအဲ့ဒီခေတ်တုန်းကစာအုပ်ရှိတာမဟုတ် ရှိတောင်စာအုပ်ထဲမှာရေးမှတ်တာမျိုးမဟုတ်ဘူးသူတွေကလည်အမှန်တမ်းချီးမာတော့ရေးမှတ်ဖို့လေခက်ကောင်းခက်လေအဲ့ဒီခေတ်ကအော်ရယ်ထရက်ဒီရှင်းလို့ခေါ်တယ်အခုခေတ်တောင်မှပဲဒါလေးတွေရှိသေးတယ်ကလေးလေးတွေဆိုမိဘကနေအီတီပီတော်တို့ကတော့နှုတ်တိုက်ချပေးတာရှေးခေတ်ကလည်းအဲ့လိုနှုတ်တိုက်ချပေးတဲ့ခေတ်အဲ့လိုသင်ပေးထားတဲ့စာရည်ရဲ့အတိုင်းဒါအမှန်တမ်းများ ကနေ့ထီတာလက်ချံကလေးလို့ပြောမယ်။အမေဖေတွေကသာသမီတွေကိုဟိတုပိစီအောင်သင်ပေးထားတယ်၊ဣတိပိတော်သင်ပေးထားတယ်။ပရိကြီးတွေသင်ပေးထားတယ်။နှုတ်တိုက်ချပြီးသင်ပေးထား။နှုတ်တိုက်သင်တဲ့စနစ်ကအတန်အတွက်ကိုပို့ပြီးတော့မှန်ကန်စေတယ်ပေါ့။စာနဲ့ရေးထားတာကြတော့ဖတ်တဲ့အတန်တွေတူချမ်းတူတယ်။အဲဒါကြောင့်မမှန်ကန်ကန်နှုတ်တိုက်ချပေးထားတယ်။စာပေးတယ်။ဆရာကတပည့်ကို နှုတ်တိုက်သင်ပေးတယ်တပည့်ကလိုက်ဆိုအဲ့ဒါလို့မြတ်စွာဘုရားရဲ့တရားတော်ကြီးတပည့်စัจကြံကနေစပြီးတော့ဟောလာသည်များတွေရှင်နာနာမထေအဓိကအားဖြင့်မြတ်စွာဘုရားဟောသည်များတရားတွေကိုသူနှုတ်တက်ဆောင်လာဓမ္မခန္ဓာပေါင်းဓမ္မအစုပေါင်း13000လောက်ရှိတယ်လို့ပြောတာ မေကွန်တပုတ်ဆိုရင်ဓမ္မခန္ဓာအမေးနဲ့အဖြေတပုတ်ဆိုရင်ဓမ္မခန္ဓာတစ်ခုလို့ခေါ်တယ်အကြောင်းအရာတစ်ခုဆိုလို့ရှိရင်ရှေးရှေးတူတူဓမ္မခန္ဓာတစ်ခု ဥဋ္ဌိကျက်တစ်ခုနဲ့ဟောသွားတာအဲ့လိုဒီမဲ့ခန္ဓာပေါင်းရေတွက်လိုက်မယ်ဆို8400အဲ8400ဆိုတဲ့ခဏန်းကိုဘယ်ရရတာတော့ဆိုဆရာအနန္ဒပြောခဲ့တဲ့ခဏန်းအတိအကျအတွက်ပါလို့ဆိုလို့ရှိရင်တွေ့တဲ့နည်းတွေတော့ပါတာပေါ့ခဏန်းဂိဏ္ဏန်များသည့်အတွက်ကြောင့်တိတိကျကျ8400ချရေးဖို့ဆိုတာသိတုံရလောက်နော်တချို့ခဏန်းတွေချရေးဖို့ဆိုတာအဲ့ဒီမှာစလုံးအရေးတွက်တဲ့သဘောပေါ့ခုခေတ်လေစာရဏိဘာတိတင်တဲ့အခါကျတော့စလုံးကြီးဘလောက်ဆိုပြီးသတ်မှတ်ထားမိတယ်။အဲ့ဒီကလေဖရာတရားတော်တွေဒုက္ခနာပေါင်း8400ဆိုတာ။ဆန္ဒနာကပြောခဲ့တဲ့အချက်ဒုက္ခနာပေါင်း8200ကိုဖရာစီကသူတင်ခဲ့တာအဲ့တိုက်ရိုက်တင်ခဲ့တာ8200အဲ့တော့ဖရာကိုယ်တိုင်ဟောခဲ့တာ8200လောက်ရှိတဲ့သဘောပဲ။သစ္စာပြားဟောခဲ့တဲ့တရားတွေ8200အမတန်မှကြီးမားများလို့ပေါ့နော်ရှင်သာရိပုတ္တရာတို့စီကသင်တာက2000နဲ့အားလုံး8400လို့ပြောလို့ပြန်အဲ့ဒီ8400ကိုလုတ်တဲ့ဆောင်လိုက်တဲ့ဆွာယတ္တိရှိပါဘုရားသံဃာနာမှာတခြားပိဋကသုံးပုံဆောင်တဲ့ယ ahanan ပုဂ္ဂိုလ်ကြီးတွေယ ahanan ဖြစ်သွားရင်ဉာဏ်ဉာဏ်လေးတွေပို့ပြီးတော့ထက်မြင့်သွားတာပဲနိရုဒ္ဓိပဋိသင်္မိတာဉာဏ်လို့ခေါ်တာတချို့ကယ ahanan ဖြစ်တဲ့အခါမှာဉာဏ်ပွင့်သွားတာရှိရိုးရိုးယ ahanan ဖြစ်တဲ့ပုဂ္ဂိုလ်လည်းရှိရိုးရိုးယ ahanan ဖြစ်တဲ့ဆိုတာကိလေသာတွေကုန်ပြီးနိဗ္ဗာန်ကိုအာရုံပြုနိုင်တဲ့သဘောပဲရှိသူတို့ရဲ့ဆွမ်းရည်တ္တိကအဲ့လိုယ ahanan တွေရဲ့ဆွမ်းရည်တ္တိကဘာလို့ဆိုစိတ်ကြံ့ခိုင်မှုတစ်ခုပဲရှိစိတ်ကြံ့ခိုင်တယ်ကျမ်းလာရဲ့စိတ်ဟာအာယုန်တွေကြောင့်ပုထုဇဉ်တွေရဲ့စိတ်တွေလို့တုံ့လောက်ချင်းမရှိဘူးလောကရန်နဲ့တွေ့လို့လှုပ်ရှားရဲရဲမျိုးမရှိဘူးအဲကြံ့ခိုင်မှုရတယ်တချို့ယန္တာတွေကြတော့အကြီးချင်းတွေအများကြီးတက်သွားတယ်ခုခေတ်ဆောင်ဝဲအောင်တယ်လို့ပေါ့သဘောပေါက်အောင်ပြောရမယ်ဆိုဆောင်ဝဲတော့အောင်ရတာပဲ distinction ပါတာနဲ့မပါတာပဲဂုံတူးပါတာနဲ့မပါတာလို့ပဲအကျိုးရဟန္တာတွေဆိုတော့ခௌတုဝိသေသတွေဥပမာရှင်သာရိပုတ္တရာတို့ဆိုရင်ခௌတုဝိသေသတွေအများကြီးပါတယ်ပါလာလို့သူ့ရဲ့ဉာဏ်ဉာဏ်တွေကသူ့တည်းသူနဲ့သူများမတူအောင်ထက်မြက်တယ်ပေါ့ရှင်သာရိပုတ္တရာရှင်မောကလန်ကျတော့တမာရီစွမ်းအားပို့ပြီးတော့ထက်မြက်တယ်ထက်မြက်လို့သဘောဘိဉ္ဉ်တွေခံစင်းတဲ့နေရာမှာသူကကျွမ်းကျင်ကျွမ်းကျင်ဆုံးဆန်တဲ့ပုဂ္ဂိုလ်တွေလည်းလုံနိုင်တယ်လုံနိုင်ပေမဲ့သူလောက်မထက်မြက်ဘူးလို့အဲ့တော့အဲ့ဒီလိုတစ်ပါးနဲ့တစ်ပါးအရေးချင်းလေးတွေကတော့ကွာရာလေးတွေရှိတယ်။ရသော်ဘုရားမှာတော့အဲ့ဒီအရေးချင်းတွေအားလုံးရှိတယ်။အဲ့ဒီမှာပဋိသင်္မိတာ၄ပါးလို့ဆိုတယ်နော်။အဋ္ဌပဋိသင်္ဓမ္မပဋိသင်္မိတာအဋ္ဌပဋိသင်္မိတာအကြောင်းအကျိုးတွေသိတယ်။ဟောရသော်ဘုရားဟောတဲ့စကလုံးတွေသိတယ်စကလုံးရဲ့အနေတွေ။ဘာဆိုတာနဲ့စကလုံးကြားလိုက်တာနဲ့အဓိပ္ပာယ်သိသွား။ဘာလို့လဲ။ဉာဏ်ဉာဏ်လေးထက်လာတဲ့ပုဂ္ဂိုလ်အဲ့လိုရှိနိရုဒ္ဓိပဋိသင်္မိတာဆိုတာစကားဝါချက်ဂရမ္မာမှန်အောင်ပြောနိုင်တယ်လို့ဆိုလိုတာပါဠိနဲ့ပတ်သက်လာလို့ဆိုအဲ့တော့အမှားမှန်ကိုစိစစ်နိုင်တဲ့ဉာဏ်ပညာရှိပဋိဘာနာပဋိသင်္မိတာလို့ဆိုတာကလက်တလောဖြစ်ပေါ်လာတဲ့အကြဉာဏ်တွေမိကုံမေးလိုက်ရင်ဘယ်လိုဖြေရမလဲဆိုတာသူတည်စဉ်းစားစရာမလိုဘူးပေါ့မျိုးကမြင်လိုက်တာနဲ့ဖြေရတောက်လျှောက်ပေါ်လာအဲ့ဒီပေါ်လာတာအဲ့လိုပေါ်လာတာတချို့ကြတော့လူတိုင်းပေါ်တာမဟုတ်ဘူးခေါင်းကုတ်စဉ်းစားတော့တော်နေမှာပေါ်ကြာကြီးနေမှာဩငါဒီလိုပြောလိုက်ခေါင်းသားနဲ့ဖြစ်လာမပေါ်ဘူးချက်ချင်းအဲ့တော့ပฏิဘာနာဝိသံမိတာဆိုတာချက်ချင်းကိုမှန်ကန်တဲ့အဖြေတစ်ခုပေးနိုင်တော့လင်းလင်းချက်ချက်တဲ့ဉာဏ်ကြီးပေါ်လာအဲ့လိုပဋိသင်္မိတာဉာဏ်ဆိုတာ analytical knowledge လို့ခေါ်တယ်။ခွဲခြားစိတ်ဖြာပြီးတော့သိတဲ့ဉာဏ်မျိုး။အဲ့ဒီဉာဏ်မျိုးရှင်အနန္ဒာကသောတပန်ဖြစ်တာနဲ့ရသွား။ရသွားလို့ပိဋကသုံးပုံဖတ်မိနိုင်တယ်ပေါ့လွယ်လွယ်နဲ့မှတ်သွား။ဥပဒေနှုတ်ထဲမှာဆိုသွားနိုင်တဲ့အတိုင်းတည်း။အိဗယ်နားလိုက်လိုက်တာနဲ့ နှုတ်ထဲမှာဆိုနိုင်တဲ့အရေးရှိအဲ့ဒါလို့နှုတ်တက်ဆောင်တဲ့ခေတ်ကို oral tradition လို့ခေါ်တယ်မြတ်စွာဘုရားဟောသမျှတရားတွေကိုနားနဲ့ထောင်ပြီးတော့အားရမလို့နားနဲ့ထောင်တာမျိုးဘုရားတရားဟောတယ်ဟောတယ်သာဓုကံသူနောထမနတိကရောထကောင်းကောင်းနားဆိုင်ကောင်းကောင်းစိတ်ထဲမှာမှတ်ထားလို့ဒီလိုပြောပြီးမှတရားဟောတာနော်။ဒါကြောင့်မို့အဲ့ဒီလိုကောင်းကောင်းနားထောင်ပြီးတော့မှတ်ထားတဲ့ဟာတွေစိတ်ထဲမှာဆွဲသွားပြီးတစ်လုံးမကြံကုန်မှတ်မိချာ။အဲ့ဒါလို့မှတ်မိထားတဲ့တရားတွေမမေ့မပြောက်အောင်ဆောင်ထားပြီးတော့အနေနဲ့ပဲဒီစဉ်းစားစဉ်းစားလို့အချင်းချင်းထပ်ထပ်ရွတ်ပတ်ထားတယ်။ဒီတရားတော်နေတာခဏချင်းအောင်ရောက်ရှိလာတာဓမ္မအောင်ဩဇာကုန်တခြားဘာသာမှာဆိုတဖြည်းဖြည်းချင်းလျှောက်ချဲ့ထားတာတကယ်တော့လက်တော်အားလောက်တော့မရှိတဲ့စာလေးပဲပြီးတော့လည်းဟိုတန်ဖိုးရှိတဲ့ဒီလူမသိတဲ့အတိတ်ပဲတခုမှမရှိဘူး။တာမန်ရိုးလူတွေတွေးတဲ့အတွေးမျိုးတွေဘာမှမပေါ်ဘာမှမပေါ်သူတို့ရေးထားတဲ့ဟာတွေကလေဖတ်ချေပေါ့တွေးတာဘာမှပို့တာမရှိဘူး။အဲ့တော့ရိုးရိုးလေးတွေဘာမှဒီလိုမြတ်စွာဘုရားရဲ့တရားတော်အနှစ်သာရနဲ့ရှင်းစင်နဲ့အကြောင်းနဲ့အကျိုးနဲ့ဒီလိုပြတာရှိမှာမဟုတ်ဘူး။လေ့လာကြည့်လို့ရှိရင်ဒီပေါ့နော်။လေ့လာကြည့်။အဲ့မှာမြတ်စွာဘုရားတရားကြတော့လူတစ်ပါးဝါနဲ့ kait ကြည့်အောင်လူတစ်ပါးဝါအရှိတွေသိပြီးတော့မြတ်စွာဘုရားကတယံဘိညာသစ္စိကတဝပါဝိတိကိုယ်တိုင်သိပြီးသားဟောတဲ့တရားတွေရှိတယ်ကိုယ်တိုင်သိပြီးလက်တွေ့လှုပ်ဆောင်ပြီးဟောတဲ့တရားအစင်လား tradition ကိုဟောတာမဟုတ်ဘူးတမန်တော်ကပြောတယ်လို့ဆိုပြီးတော့ကြားလို့ဟောတာမျိုးလည်းမဟုတ်ဘူးဆရာစီကသင်ထားတယ်ဆိုတာမျိုးနဲ့ဟောတာလည်းမဟုတ်ဘူးကိုယ်တိုင်သိပြီးတော့ထုတ်ဖို့ဟောကြတာဆိုအမှားရင်းမရှိဘူးဘုရားဘာသာတွေတစ်ခါတစ်ခါကျတော့တစ်ခက်ဘာသာကနေပြီးတော့အတူတူပဲလို့ပြောရင်ဒီကလည်းသိမ့်မသိတော့ရောင်းဝါပါဝါတော့ဟုတ်တယ်လို့ထင်တာ။နော်ဘာသာတရားဆိုတာအတူတူပဲလို့ဒီလိုထင်အောင်ထင်မဟုတ်ဘူး။ယဟီကွာပြန်ကွာခြားတယ်။ဒါကြောင့်မလို့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေအလေးနဲ့စဉ်းစားရတဲ့ပုဂ္ဂိုလ်တွေကဘုရားဘာသာကိုပဲလက်ခံတယ်။နော်တကယ်ပညာရှိတဲ့ပုဂ္ဂိုလ်ကဤဥပလာရတခြားဘာသာဝင်ဖြစ်နေပြန်တယ်လက်မခံတဲ့ပုဂ္ဂိုလ်တွေအများကြီးပဲခုခေါ်ပါစဉ်းစားဉာဏ်ရှိလာဆိုလို့ရှိရင်လက်ခံတဲ့အရာမရှိဘူးမစင်းမစားနဲ့ယုံကြည်မှုတစ်ခုတည်းအခြေခံထားရင်တော့လက်ခံနေကြတာပေါ့နော်စဉ်းစားတဲ့လူဆိုလို့ရှိရင်လက်ခံနိုင်ကြရရှိတယ်အဲ့လိုရှင်းတလားကဥဆောင်ပြီးတော့တန်ခါယနာဆိုတာတတန်နဲ့ထွက်တာတတန်နဲ့ထွက်တယ်ဆိုတာဘယ်လိုဟာတော့ဆိုဥဒ္ဓဘာကလည်းပြောလေသစ္စာ၄ပါးနောက်တစ်ပါးကလည်းသစ္စာ၄ပါးနောက်တစ်ပါးကလည်းသစ္စာ၄ပါးသစ္စာ၃ပါးလို့ပြောတဲ့ပုဂ္ဂိုလ်မရှိဘူး၂ပါးလို့ပြောတဲ့ပုဂ္ဂိုလ်ရှိတယ်။အဲ့ဒါလို့ညှိတာဟုတ်တန်ခါယနာလို့ခေါ်တယ်။ပရမတန်ခါယနာကြတော့ဘုရားဟောတဲ့တရားတော်တွေကိုစုစည်းလိုက်ကော်လက်ရှင်လုပ်တာပေါ့။စုစည်းပြီးတော့စနစ်တကျကွန်ပိုင်းလုပ်တာကွန်ပိုင်းလုပ်ပြီးတော့ပြိကတ်၃ပုံခွဲဝေပြီးတော့မတားလို့လွယ်အောင်လို့သမတန်ခါနာဒီလိုလုပ်ခဲ့တာအဲ့လိုလုပ်ခဲ့လို့ဒီကနေ့ခေတ္တရောပုံစံတကျမြတ်စွာဘုရားရဲ့တရားတော်မပြောင်းမပြောင်းထိနေဆက်ဆောင်ဘုရား45ဝါတရားဟောတဲ့တရားတွေ45နှစ်ပတ်လုံးဟာဟောတဲ့ tradition နှုတ်တဲ့ဆောင်ရဘုရားပရိနိဗ္ဗာန်ဆံလို့သာသနာနောက်ပိုင်းသာသနာထားခဲ့တဲ့အခါနှစ်ပေါင်း450အော်45ဝါဟောခဲ့တဲ့တရားတွေ450ဖြစ်အောင်နှစ်ပေါင်း450ဖြစ်အောင် oral tradition စာဥစာပြီးမှရှိသေးဘူးနှစ်ပေါင်း450နောက်ပိုင်းကျတော့မှပြီးဟိုကျော်မှစပြီးတော့ဒီတရားတွေကိုအပန်ကနေပြီးတော့စလုံးဖြစ်အောင်နော် transcribe လုပ်တယ်ခေါ်လုပ်တာအဲ့ဒီကျတော့မှစလုံးဖြစ်ရောက်တယ်ဒီ ਉ မှာလုတ်တယ်ဆိုတော့ဒီ ਉ စလုံးပဲဖြစ်မှာပေါ့နော်အဲ့ဒီကနေပြန်ပွားလာပြီ transcribe လုပ်တာတယ်ပြန်ပွားပြီးစာအုပ်တွေနဲ့တည်ယူလာပြီးတည်ယူကြတဲ့ခေတ်ရောက်လာတယ်တည်ယူကြတဲ့ခေတ်လာခေတ်တစ်ခေတ်ပြောင်းလာအဲ့ဒီကနေပြီးတိုးတက်လာတော့စာအုပ်ခေတ်သာသနာနှစ်ပေါင်း2400ရဲ့နောက်ပိုင်းကျမှစာအုပ်ခေတ်ဖြစ်လာအဲ့လိုဖြစ်လာတာကိုပဲဆရာတပည့်သင်ကြားပို့ချပြီးတဲ့ခါမှာလက်ဆင့်ကမ်းပေးလာတာလက်ဆင့်ကမ်းပေးလာစာအုပ်ရှိတဲ့အခါမှာဘာဖြစ်လာတော့ရှင်စာအုပ်ဖြစ်လာသည့်အတွက်ကြောင့်နှုတ်တဲ့ဆောင်တဲ့ခေတ်ကျော်ပါလာတယ်ကျော်ပါလာလို့လည်းစာအုပ်ဖြစ်ပါလားကြာရင်ရတဲ့ပုဂ္ဂိုလ်ပိဋကတ်ကိုအလွတ်ရွတ်နိုင်တဲ့ပုဂ္ဂိုလ်မရှိတော့ဘူးဆိုပြောက်တော့ဒါကြတသုတ်ပြောင်းနှသုတ်ပြောင်းနဲ့ကြာတော့အကုန်ပြောင်းအဲ့လိုအကုန်ပြောင်းမှာဆိုလို့စလုံးချမ်းချင်းချမ်းပဲစီဆိုပြီးတော့ဒီ oral tradition ကနေပြီးတော့စာအုပ်ဖြစ်ပြောင်းပေးတာအဲ့လိုပြောင်းပေးရာနေတစ်ခုတည်းအောင်တည်ဆောင်းလာတာ150ဒီနောက်ပိုင်းအခုသာသနာနှစ်ပေါင်း2500ကျော်ပြီရှိတော့ခဏလေးဒီစာအုပ်ဆက်ရှိတာဒါတော့ကတချို့နိုင်ငံတွေမှာဆိုပြောင်းမြန်မာပြည်မှာကတော့ဂါရမတွေကလည်းသရတရားအမှန်တန်ကောင်းကြတယ်ဒီပိဋကစာအုပ်ကိုလူရင်တိုင်းရင်ပဲကုသိုလ်ဒါကုသိုလ်ရတယ်လို့ယုံကြည်ချက်ကလည်းရှိကြတာစာအုပ်စာရန်တွေမြန်မာပြည်မှာအများကြီးဆိုတာတချို့နိုင်ငံဆိုရင်မြန်မာပြည်ကပိဋကစာအုပ်ပဲရှိတယ်သူတို့နိုင်ငံပိဋကစာအုပ်မရှိဘူးရိုက်တဲ့လူလည်းမရှိဘူးမြန်မာပြည်မှာကျေးဇူးတင်စရာကောင်းတာတော့ဟုတ်ရှိတော့ကဥဒ္ဓမဝတီတို့နော်ဒီကြီးမန္တန်တို့ဆိုရင်နော်ဟန္တာဝတီဆိုရယ်ပုံလေးတိုက်ရှိဟန္တာဝတီပိုင်ရှင်ကမြန်မာညာသားမင်းတို့မင်းကမွေးစားတယ်မွေးစားသားလို့ခေါ်တယ်သူကမင်းတို့မင်းကြီးရဲ့ကြောက်စာမှုအတိုင်းတစ်လုံးမှမလွဲရအောင်စာတစ်လုံးကိုမမှန်ကန်ကဖတ်နိုင်တဲ့လူတွေပေချာဖတ်ပြီးတော့တလုံးမှမလွဲရအောင် proof ဖတ်ခိုင်း Richard Ripley လို့ခေါ်တယ်နော်ဒီနေ့အဲ့ဒီကြောက်စာမှုတော့ဆိုလို့ပိဋကတ်တော်ကိုဒီပုံနှိပ်စာအုပ်တွေပေါ်လာတဲ့အခါကြောက်စာကနေပုံနှိပ်ချက်ပြောင်းရှင်းရတော့ပြီးပေါ်ရေးတာပေါ့အဲ့ဒီကနေပြီးတော့စာအုပ်တွေပေါ်ရောက်လာတယ်အဲ့ဒီပုံနှိပ်တိုက်တွေကကြောင်ရသည်ဖြစ်စေမြောင်ရသည်ဖြစ်စေအရင်နေ့မြောင်များစွာထဲထားပြီးပိဋကတ်စာအုပ်တွေရိုက်ထားကြလို့ပေါ်ပေါ်များများခုဖြစ်နေတော့သာသနာငါနာခေကြတော့ဘူကောင်းမူတန်ဖြစ်အောင်ဆိုစနစ်တကျအပိုက်တွေခွဲလို့ကဏ္ဍနေတက်လို့ခင့်မိတဲ့ဤစနစ်တွေနဲ့စာအုပ်တွေပြန်ပြီးတော့ရိုက်လာအဲ့တော့နောက်ဆုံးသာသနာငါနာလုံးလိုက်တာလဲမူကောင်းမူတန်းတွေအများကြီးထွက်လာလို့စာကြည့်ဖို့ပိုးလွယ်လာတာ။ရှင်းတော့ကတော့အပိုက်မခွဲဘဲနဲ့တပြင်းနဲ့ပေးစာလို့ရိုက်ထားတာဆိုစာဖတ်ရစာရှာရအမြဲတမ်းခက်တယ်။အဲ့လိုခက်တဲ့ကြတဲ့ကရှင်းဆရာတော်ကြီးတွေကစာတွေကိုပေါက်အောင်တင်ညတယ်နော်။အဲ့တော့ဒီစာအုပ်တွေရှိနေခြင်းဟာဒီကမပြောင်းပြက်ခြင်းရဲ့အကြောင်းတစ်ခုသို့သောစာအုပ်ရှိုံနဲ့ပိဋကတ်မပြောင်းဘူးလားလို့ဆိုတင်တဲ့လူရှိမှာတင်တဲ့လူမရှိဒီစာတွေအတိတ်ပဲမဖော်နိုင်ပြောက်ပါမယ်ခင်ဗျာစာအုပ်ရှိခြင်းရှိမယ်သို့သောပကံခေတ်ကကြောက်စာတွေကြီးလေမဖတ်တတ်တာတွေများတယ်အတိတ်ပဲမဖော်နိုင်တော့ရှင်းဟောင်းစာရေးသွားတဲ့စာတွေဆိုတကယ်ရှင်းအောင်သူတွေတဲ့နာလေလာလိုက်စားတဲ့ပညာရှင်တွေကမှပေါ်ပြီးတော့တချို့ကဖတ်ပြီးနိုင်တချို့ဆိုဘာရေးထားမှမသိတော့စလုံးအိဗယ်မဖော်နိုင်တာတွေလည်းရှိသေးတာနောက်ပိုင်းကျရင်တော့အဲ့လိုဖြစ်သွားတယ်မြန်မာပြည်မှာပိဋကတ်ပေဒီ900စု600စုလောက်ကဖြစ်နေတယ်တရေခိတ္တရာခေပကံနဲ့ဆော်တရေခိတ္တရာအဲ့ဒီတရေခိတ္တရာလူပေါင်းမင်းကြီးတို့ဘာလို့လက်ထက်ပေါ့နော်အဲ့နာမှာမောဇာတို့ခင်ဗာကုန်းတို့ဆိုအဲ့ဒီကိုတူးဖော်လိုက်တဲ့အခါကျဘုရားကျမ်းစာပေတွေကိုရေးထားတဲ့ပရိုဗိုက်တွေရ ရွှေပြပိုက်တွေရအဲ့ဒီပြပိုက်တွေပေါ်မှာရေးထားတဲ့စာကိုရှင်းအောင်စာပေလေ့လာတဲ့ပုဂ္ဂိုလ်ရဲ့ဖတ်ရှုတဲ့အခါမှာဗာရေးထားတော်လို့ဆိုခုခေတ်စလုံးနဲ့တအားကွာသွားကွာသွားတော့သူတို့ပေါ်ပြီးတော့ဖတ်လိုက်တဲ့အခါခြေဓမ္မာဟိတုပ္ပဘောဟာတေတံဟိတုံတထရတောအဟာလေသစ္စာလေးပါဗုဒ္ဓရဲ့ဝါဒကိုရှင်အတ္တသိသစ္စာဝတိ၅ပါးရဲ့ရှင်အတ္တသိကရှင်သာရိပုတ္တရာအလောင်းဥပတ္တိတာကိုရှင်းပြတဲ့ခါထားဖြစ်တယ်အဲ့တော့တရိခိတ္တရာခေကရေကဗုဒ္ဓရဲ့တရားတော်တွေဟာပမာပြေရောက်နေပြီလို့ပြောလို့ရတယ်နောက်ပိုင်းပကံခိအေဒီရာစုနှစ်17ရာစုနှစ်ကြာလို့ပို့ပြီးတော့ထွန်းကားလာနော်ထာလက်ထက်ကြတော့ပို့ပြီးတော့ထွန်းကားလာနော်ထာလက်ထက်မှာပိဋကရောက်တာတော့မဟုတ်ဘူးတဖြည်းဖြည်းချင်းဝင်လာတဖြည်းဖြည်းချင်းဝင်လာတယ်ဆိုတဲ့သဘောကိုဘယ်နေရာပဲဖြစ်ဖြစ်တတိထားနှစ်ပေါင်းအချိန်ကြာကြီးနေတဲ့အခါကျအနှစ်တည်သွားအတိမတဝင်နေတာခုခေါင်းကြီးတို့တခုတတိထားခြင်းမိတာဗမာပြည်မှာအံကုန်ဘူတော့ယုတ်ကြီးဝင်လာတယ်တတိထားမိကြတယ်နော်ဘလောက်လောက်ကစဝင်တော့နှစ်ပေါင်း36လောက်ကစရင်ဟာမရှိဘူးဘုန်းလုံးငယ်တော့မရှိဘူးခုဖျားတွေပေါ်ရောက်လာလို့ရောက်လာတယ်ဖျားစင်တွေပေါ်ရောက်လို့ရောက်တယ်အဲ့လိုတွေဖြစ်လာဟိုဒီလိုဝင်လာတာလို့ဆိုလို့တယ်မတိမတာဝင်လာတခါတည်းဝုံတိုင်းရောက်တာမဟုတ်ဘူးသာသနာရောက်တယ်ဆိုတာလေဝုံတိုင်းနဲ့ရောက်သွားတာဟုတ်တဖြည်းဖြည်းတစားတစားနဲ့ဝင်လာပျောက်ွယ်သွားရင်လည်းအဲ့ဒါလိုပျောက်သွားမှာတစားတစားပျောက်သွားအခုဒီပိဋကတ်တရားသင်တဲ့ပုဂ္ဂိုလ်တွေကမရှိကြတော့ဘူးဆိုတဖြည်းဖြည်းပျောက်သွားစာအုပ်နဲ့တည်လို့တင်မရဘူးစာအုပ်ရှိရမယ်သင်နဲ့ပို့ချတဲ့ဆရာရှိရမယ်သင်ယူတဲ့တပည့်ရှိရမယ်ဒါကြောင့်မလို့ဗမာပြည်မှာပိဋကတ်တွေထွန်းကားနေအောင်ဆိုလို့ရှိရင်စာသင်နိုင်တယ်လို့အားပေးကြစာတင်လိုက်တယ်စာတင်ဖို့ပမာရီကတော့အားပေးကြပါလေဥစဉ်လေးတွေ၊ကွင်လေးတွေ၊ရဟန်းခံပေးထောက်ပံ့ထားဟောသူတို့စာတွေတင်ဒါအပားတရားမွေးတပားတင်ရင်တင်မှာပေါ့နော်တရားလုံးတော့ပဲတင်အဲ့တော့ကိုကရေရှည်အနေနဲ့ထောက်ပံ့ထားသည့်အတွက်ကြောင့်ထူးထူးချွန်ချွန်ဆိုပါစို့ပမာပြေကစာပွဲရတထေးကြီးဥသွင်ကမင်းကုံးကကိုရင်လေးတစ်ပါးကိုရဟန်းခံပြီးတော့ထောက်ပံ့ပြီးတော့ထားတယ်။အဲ့ဒီကိုရင်လေးကကြီးတော့မင်းကုံးဆရာတော်ကြီးဖြစ်တော့။ဟောတိပိဋကတရားမင်းကုံးဆရာ။ကိုရင်ခံပေးထားတယ်။အဲ့လိုနောက်ကြတော့မှပြန်တွေ့တာ။ဘုရားတော်ကသူရဟန်းခံပေးထားတယ်။အဲ့လိုပေါ့ထူးချွန်သွားတဲ့ပုဂ္ဂိုလ်ထူးချွန်သွား။ဒီကြားထဲမှာရောက်သွားတဲ့ပုဂ္ဂိုလ်အောင်ရှိနေရှိတာရှိမှာပဲဒါကတော့တဘာဝအဲ့တော့အဲ့လိုဣတိကစာပေပြန်ပွားခြင်းလို့ရှိပြန်ပွားစေခြင်းပဲသာသနာရဲ့အဆက်တွေပြန်ပွားစေခြင်းပဲဆိုလို့ရှိစာပေသင်နေတဲ့ပုဂ္ဂိုလ်ကြီးအားပေးပြီးတော့လူတန်းထောက်ပံ့ပေးခြင်းဟာဒီဣတိကတည်သေဖို့အတွက်အသုံးချတာစိတ်ထဲမှာပုဂ္ဂိုလ်လူတန်းမဟုတ်ဘူးတော့အဲ့ဒီတိတိကတ်တွေကိုသစင်သဆောင်သွားနိုင်တဲ့ပုဂ္ဂိုလ်မျိုးကိုရှာကြံပြီးတော့မွေးခုပြည့်တော်မွေးပါတယ်ဘိန်းတည်တဲ့အခါကျတော့လေလူနဲ့တည်တာပဲမဟုတ်အဆံပေးပြီးတည်ခိုင်းဒီတိုင်းသွားလို့မရဘူးလေအဲ့တော့ဒီနေရာတွေလုပ်ရင်လည်းအဲ့ဒါလူနဲ့ပဲတည်တာအဲ့တော့အခုဖရာဟောတဲ့တရားတော်တွေတည်ခြင်းလို့ရှိရင်လည်းလူနဲ့ပဲတည်ရမှာလူကမှသစင်သစင်ပို့ချပြီးတော့နောက်သစင်ကိုလက်ဆင့်ခံထားတယ်ပညာရည်ကမပြောင်းတော့ဒီ oral tradition ကတဲလာတယ်ဆိုရင်နှစ် oral tradition နဲ့တဲလာတယ်ပဲနှစ်ပေါင်း450ချီပြီဒီဘက်မှာစာအုပ်ကိုအမိပြုပြီးတော့ဆရာကသင်ပေးတပည့်ကမှတ်ယူနေအဲ့လိုတဲလာနေတာဒီနှစ်ပေါင်းဟို2000လောက်ရှိပါပြီနော်နှစ်ပေါင်း2000လောက်ရှိပါပြီ2000ကျော်လောက်ရှိပါဒီနည်းနဲ့ဆက်ပြီးတော့တည်သွားနိုင်မှာဒီပိဋကတ်တရားမပြောင်းမပြည့်ဘူးအဲ့တော့တာမန်လို့စိတ်ထဲမှာမအောင်မိနဲ့ကိုယ်စိတ်ထဲမှာကြည့်မယ်ဆိုရင်ဒီပိဋကတ်စာပေတွေဖရာတရားတော်တွေမပြောင်းပြည့်အောင် သူဘာလုပ်အောင်လဲဘာလုပ်တဲ့မလဲဆိုတာဟောဒီပိဋကတော်ကိုလို့ရှင်းတယ်တကယ်စာပေတွေကိုဖြတ်ပြီးဖို့လိုအပ်တယ်ဒါတွေလက်ဆင့်ကမ်းတော်ကိုလိုအပ်တယ်စင့်စင့်တတ်တဲ့ပုဂ္ဂိုလ်ကမတတ်တဲ့ပုဂ္ဂိုလ်သင့်လက်ဆင့်ကမ်းပြီးတော့ပေးသွားမယ်အဲ့ဒါမှလူဆိုတာအတိုင်းတာတစ်ခုရရင်ကြောက်ခွေတော်မှာပဲလေလူပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်အချိန်တစ်ခုအတိုင်းအတာတစ်ခုသာရှိတာကြောက်ွယ်တော့ကြောက်ွယ်သွားရင်သူကတဆင့်ပေးထားတယ်မှာအမွေပစ္စည်းတော့ပေးကြပါလေအမွေပစ္စည်းတော့ပေးထားရတယ်သို့တော့မထိန်နိုင်တဲ့လူလက်ထဲရအောင်လည်းကြောက်သွားတယ်အဲ့လိုလက်ဆင့်ကမ်းတာဘုရားရဲ့အမွေတွေဟာမြတ်မပြေကလူတွေကံကောင်းလို့ခံစားနေရခံစားရတော့လေအမွေကကိုယ့်အတွက်အသုံးမကျပဲနဲ့တခြားဟာတွေပဲအာယုံဆိုင်နေတယ်ဒါတွေကိုတန်ဖို့ရှိတယ်မချင်ဘူးဆိုလို့ရှိရှင်းတော့ကစကားပေါ့ခုခေတ်စကားတော့ခုခေတ်ချင်းတွေကလဲပါတာနော်ဟုတ်ရှင်းတော့ကဒီစားစရာတောက်စရာတော့အာယုံဆိုင်တဲ့တကယ်တော့တဲ့မှာနေတဲ့ပြောကြတယ်ဟုတ်လားဗမာစကားဆိုတော့ချင်းနဲ့စိန်ရောက်တယ်ခုချိန်ရောက်လို့ရတော့မလို့နားလားနားလဲတာပေါ့နော်ရှင်းတော့ကဆိုလိုတာကတော့မသိတဲ့ပုဂ္ဂိုလ်တွေလက်ထဲမှာတန်ဖိုးရှိတဲ့ယရနာရောက်နေတယ်။ဘာမှအတုံးမချဘာမှအတုံးမချမတုံးတတ်တဲ့ပုဂ္ဂိုလ်လက်ထဲရောက်ရင်အတုံးမချဘူးလို့ဆို။အဲ့တော့တုံးတတ်တဲ့ပုဂ္ဂိုလ်လက်ထဲရောက်ဖို့လိုတာ။အခုမြန်မာနိုင်ငံမှာအိန္ဒိယမှာဟောတဲ့တရားတွေမြန်မာပြည်အတူတွေထဲမှာအပြည့်စုံရှိတယ်။ပြည့်စုံရှိနေတာဖတ်ရှုနိုင်အောင်ကိုယ်တိုင်လည်းသိအောင်ပြောစားဖို့လို့ပါရီရေးထားတော့ဆိုသိအောင်သိချင်တဲ့စိတ်ရှိဖို့လို့ဘုရားဗျာရဲ့တရားတော်တွေကနိဗ္ဗာန်ကိုကြည်ဥတီခေါ်တာမဟုတ်နိဗ္ဗာန်ဥတီတာတော့မှန်တယ်အနှစ်သာရနိဗ္ဗာန်ကိုဥတီထားတာသို့တော့ဘဝမှာနေနည်းထိုင်နည်းတွေဒုက္ခတွေတက်တာပြီးစီးပွားရေးဖြစ်တဲ့နည်းတွေအကုန်လုံးတရားသဖြင့်စီးပွားရှာတဲ့နည်းဒါတွေအကုန်လုံးခေါ်တာလူချင်းဆက်ဆံတဲ့အခါမှာငြိမ်းချမ်းတဲ့နည်းနော်စိတ်နေသဘောဓာတ်ကောင်းမွန်တဲ့စိတ်သဘောဓာတ်နဲ့လူလောကအကျိုးပြုတဲ့ဤတွေဓာတ်တွေအကုန်လုံးဒီထဲမှာပြည့်ပြည့်စုံပါနေတယ်အမတန်တန်ဖိုးရှိတဲ့ယေရနာကိုယ့်လက်ထဲရောက်ရတဲ့အတိုင်းဘာမသိညာမသိနဲ့ဒီထုတ်ကြီးပေးချထားပြီးတော့ဟိုးတိတ်အသုံးမကျတာတွေကိုအသုံးကျတယ်ထင်ပြီးတော့ဒီလိုနေသွားမယ်ဆိုလို့ရှိရင်တော့တန်ဖိုးမသိရရောက်တော့မှာပဲတန်ဖိုးမသိရရောက်တော့ကိုသုံးလိုက်ရမှာမဟုတ်ဘူးပေါ့နော်ဒါကြောင့်ဒါလည်းသတိထားစရာဒါမှကောင်းတယ်နော်ခုမြတ်စွာဘုရားရဲ့အဆုံးအမဟိုတရားတွေဟာဒါမှပြည့်ပြည့်စုံတဲ့တရားတွေဒီထဲမှာဖတ်ကြည့်ထားလို့ရှင်အားလုံးဟာအနှစ်ချုပ်လိုက်မယ်ဆိုရင်တကယ်ချမ်းသာအစ်စ်ကိုရဖို့အတွက်ကိုချင်းသီလပြည့်စုံရမယ်ကိုချင်းသီလပြည့်စုံပြီဆိုရင်ဒါနဲ့အသိဉာဏ်တွေကအကုန်ရနိုင်မှာဆိုမရနိုင်ဘူးကိုချင်းသီလပြည့်စုံတဲ့အသိဉာဏ်ကမဖြစ်သေးဘူးအသိဉာဏ်ဖြစ်အောင်ဘာလို့ရအောင်ပမာတိခြင်းစဉ်တစ်ခုကျင့်ရမယ်စိတ်တည်ငြိမ်ပြီဆိုတော့မှပညာလမ်းပွင့်တော့အဲ့ဒီပညာကိုလည်းလေ့ကျင့်ရမယ်သီလသမာဓိပညာပညာလမ်းပွင့်တော့မှနိဗ္ဗာန်ဆိုတာမြင်နိုင်တယ်လို့မျက်မှောက်ပြုနိုင်တယ်လို့ရသော်များကမဂ္ဂင်၈ပါးအကျင့်တရားပြီးပြီးပြင်းပြင်းဟောထားတယ်နော်တခြားဘာသာတွေကိုအပြစ်ပြောတာမဟုတ်ဘူးဘုံကစဉ်းစားဖို့ပြောတာနော် comparative strategy တခြားဘာသာတွေမှာကောင်းကင်ဘုံရောက်တဲ့နည်းလမ်းရှိရလားကြားဘူးလားကောင်းကင်ဘုံကိုရောက်ချင်လို့ရှိရင်ဘုရားသခင်စီဆူတောင်းဖို့ရှိတယ်တခြားကျင့်စရာဘာမှမရှိဘုရားသခင်ရဲ့ကျေးဇူးတော်တွေကိုတန်းတားပြီးတော့ဘုရားသခင်ကျေနပ်အောင်လုပ်ပေးသူကျေနပ်ရင်ခေါ်မှာဘူးနော်မကြည်နိုင်ရင်ခေါ်မှာမဟုတ်ပြီးသွားလို့ရှင်သာဝရငရဲနဲ့သာဝရကောင်းဝင်ပုံရှိအဲ့တော့ကိုယ်အနေနဲ့လိုက်နာစရာဘာမှမရှိဘုရားသခင်ကတ်ဖားဖို့ပဲရှိနော်ကျွဲတယ်မို့လားဖားတာအဲ့ဒါပဲရှိတယ်ဖားလို့ तू ကခေါ်ရင်ခေါ်မခေါ်ရင်ပြီးရောနော်ပြီးရောဘုရားဘာသာကြတော့အဲ့လိုမှမဟုတ်ဘူးဖားလို့မရဘူးဒီမှာအဲလူတိုင်းနိဗ္ဗာန်ရောက်ချင်လားနိဗ္ဗာန်ရှိတယ်ဆိုတာကိုမသိနဲ့ဘူးနိဗ္ဗာန်ရောက်ချင်လမ်းစဉ်ရှိပါလေမဂ်ရှင်ပါအချင်းဒီအချင်းကိုလည်း ပြီးပြီးပြင်းပြင်းပြထားတယ်။တမထခြင်းဘယ်လိုခြင်းရလဲ။ခြင်းရင်လမ်းဆုံးကြတော့ဘာတွေတွေ့မလဲ။နော်။မက်ပေါ့။ The map of Nibbana. The roadmap to Nibbana. နော်။ roadmap ကကြာနန္ဒချထားတာဒီ။ကောင်းကင်ဘုံသွားတဲ့ roadmap ရှိမှမရှိ။ရှိဦးလေ။လုံးမြန်စီးသွားလို့လည်းရောက်မှာမဟုတ်ဘူး။ဒီဟာကမြတ်စွာဘုရားကနိဗ္ဗာန်သွားဖို့ကြောင့် roadmap တိချပြထား။အဲ့ဒီရုပ်မဲ့အတိုင်းစင့်ကြံကြိုးကိုအားထုတ်မယ်ဆိုလို့ရှိရင်ဆိုလိုတာအင်တမစနစ်ကြတယ်ဗုဒ္ဓဘာသာမြတ်စွာဘုရားဟောခဲ့တယ်အင်တမစနစ်ကြဒါကြောင့်မို့လို့ဒီအကြောင်းနဲ့အကျိုးဆင်ခြင်စဉ်းစားတဲ့ပညာရှိတဲ့သိပ္ပံဆရာကြီးနော်သိပ္ပံဆရာဆိုတိုင်းတော့ပညာရှိဘူးပေါ့နော်တကယ်ကိုအတွေးခေါ်ကောင်းတဲ့လူတွေကအာသာထဲမှာရွေးချယ်ရမယ်ဆိုရင်ဗုဒ္ဓဘာသာပဲရွေးချယ်မယ်ဆိုတာ။အောက်လို့လို့ဆိုရင်စိတ်ကူးရင်တည်းကမှမပါ။လက်တွေ့နဲ့ကြာသွားတယ်ဆို။အဲ့တော့နိဗ္ဗာန်ကိုကိုမသိရပါဘူးလို့နိဗ္ဗာန်သွားတဲ့လမ်းကိုကိုသိခွင့်ရှိဘူး။သိခွင့်ရှိသည့်အတွက်ကြောင့်ဒီလမ်းတိုင်းလျှောက်ရင်လမ်းဆုံးရင်ရောရောက်မယ်ဆိုတာလိုပဲ။ဒီလမ်းကိုကိုပြည်ပြန်အောင်လျှောက်နိုင်ရင်နိဗ္ဗာန်ဆိုတာတွေ့မှာပဲလို့ယုံကြည်လို့ရတယ်လို့ထင်တယ်။ကိုရမ်းပြောတာတကူမှမပါ။အဲ့ဒါကြောင့်မလို့အမြဲတမ်းစိတ်နဲ့ဆရာကောင်းတဲ့ဘုရားရဲ့တရားဓမ္မတွေတို့တွေကံကောင်းလို့မျက်စိကောင်းနားကောင်းရှိနေတဲ့အချိန်လေးမှာဒီနေ့မှာတဏှာကြီးလောက်ပဲအချိန်သေးသေးဘုရားတရားတော်တွေတို့လက်လမ်းပြည်သမ ्या သင်ကြားကြမယ်သင်ယူကြမယ်နှလုံးသွင်းကြမယ်ဆိုစိတ်လေးထားပြီးကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း